ကျမိုင်းနဲ့အကစားဝန်ကြီးဌာနကဧပြီလ16ရက်နေ့မှာထုတ်ပြန်ခဲ့တဲ့အတည်ပြုလို့ဆောင်နေတဲ့လူတရာပါတယ်။သူနဲ့အနီးကထိတွေ့ခဲ့သူတွေကိုလည်းတခွဲနမူနာရယူစစ်ဆေးနေတဲ့အကြောင်းကိုပြောပြသွားပါမယ်ရှင်။ကျမကတော့စုစုပါ။ ကျမိုင်းနဲ့အကစားဝန်ကြီးဌာနကဧပြီလ16ရက်နေ့မှာထုတ်ပြန်ခဲ့တဲ့အတည်ပြုလူနာနံပါတ်96ဟာရောဂါပိုးကင်းစင်သွားလို့ဆေးရုံဆင်မီရပ်ပေါင်း40ကျားမှာဒီရောဂါပိုးပြန်တွေ့ခဲ့တာပါ။ပထမတစ်ချိန်တုန်းကအတည်ပြုလူနာနဲ့ထိတွေ့မှုရှိခဲ့လို့ဒီရောဂါပိုးကူးစက်ခံခဲ့တာဖြစ်ပေမဲ့အခုတစ်ခါမှာတော့ရောဂါလက္ခဏာမပြပဲတခွဲစစ်ဆေးလိုက်မှပိုးထက်တွေ့ခဲ့တာလို့သိရပါတယ်။သူနဲ့အန
မတက်နေတယ်ပေါ့နော်။ပြီးတော့မှနောက်တစ်ပိုင်းဒါနောက်တစ်ပိုင်းကကျတော့ကျွန်တော်တို့ဒီပိုနောက်တစ်ခေါက်များပြန်ကူးစက်ခံရတာလားပေါ့နော်။ပြန်စဉ်းစားဖို့ရှိပါတယ်။ဒီနှစ်ခုကတော့ကျွန်တော်တို့လက်ရှိအခြေအနေမှာတော့မခွဲခြားနိုင်သေးပါဘူး။
အခုရှိနေတဲ့ပိုးဟာရှိပြီးသားအဟောင်းဒါမှမဟုတ်ပိုးအသစ်ဖြစ်နေမလားဆိုတာကိုအခုအချိန်လေးမှမပြောနိုင်သေးပေမဲ့ COVID-19 ဒီပူလူနာနဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေကိုအစအဆုံးပြန်လုပ်ပေးနေတယ်လို့ဒေါက်တာဖာဆိုးတက်ကဆက်ပြောပါတယ်
။ဆိုးရင်တဲ့နေရာမှာလည်းဒီလူနာတက်ခုတယောက်တည်းအကြောင်းဆိုးရင်ရမှာမဟုတ်ပေမဲ့တခြားပြည်သူလူထုတွေကလည်းရောဂါလက္ခဏာမရှိဘဲနဲ့ကိုယ်ဆက်နိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အကုန်လုံးသတိထားမယ်နေထားပြပါတယ်။ဒါကြောင့်မလို့ဒီကျွန်တော်တည်တုံးတဲ့ရမယ်ဆိုရင်စက်မိုင်းနာအကောင်ဝန်ကြီးဌာနထုတ်ပြန်ထားတဲ့လိုက်နာရမယ်ဆောင်ရွက်ရမယ်ချက်တွေကိုအတိအကျလိုက်နာဆောင်ရွက်ဆရာအဖြစ်ကျွန်တော်တို့ကာကွယ်နိုင်ပါတယ်
။ပိုးပြန်တွေ့ထားတဲ့လူနာနံပါတ်66ကိုကိုဗစ်အတည်ပြုလူနာသစ်စီးရင်နဲ့မထည့်ထားပေမဲ့လည်းတိကျထားပြီးလုပ်ငန်းစဉ်အလုံးကိုအစဉ်အဆက်လှုပ်ဆောင်နေရလို့ဆိုပါတယ်။စက်မိုင်းနဲ့အကောင်ဝန်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ပြီးချိန်အထိဆိုCOVID-19 လူနာ304ဦးရှိထားပြီးအဲ့ဒီတွေကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ223ဦးအထိရှိထားပြီးဖြစ်ပါတယ်။ထပ်တိုးလူနာသင်နေလာပြီးပျောက်ကင်းသွားသူတိုးလာတဲ့ဆိုပေမဲ့လည်းဒီရောဂါကူးစက်မှုကိုဆက်ပြီးထိန်းချုပ်နိုင်မှုအတွက်ဆောင်ရွက်ရှောင်ရွက်အချက်တွေကိုလည်းလိုက်နာပေးဖို့ကျန်းမာရေးဌာနကတိုက်တွန်းနေတာပါ။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာဖြစ်ပါတယ်။